ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံကြိုဆိုမယ်လို့ဖိလစ်ပိုင်သမ္မတဒူတာတေကကုလသမဂ္ဂညီလာခံမှာအင်္ဂါနေ့ကပြောကြားသွားပါတယ်။အရေးအတွက်ဘလောက်ဆိုတာကိုတော့သူကတတိကျပြောမတော်ပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အလုတ်အတူလုပ်ဖို့တရားရေးဝန်ကြီးဌာနကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကပြောပါတယ်
။ For the Rohingyas I have instructed our Department of Justice to work closely
ကုလကဘေးချေဖိလစ်ပိုင်မှာအရင်းမြစ်ကန့်သတ်တွေရှိပေမဲ့လူကုန်ကြီးကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်လူသားတရလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တပ်ပရဒူတာတေးကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဆုံးဖြတ်လိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာပါမူဝစ်ဆေးဝါးနိုင်နေရင်မှာစီးလွတ်ဝတ်လွတ်လောက်ခဲ့ကြတဲ့ဘယ်သူကမှဆိုဖိလစ်ပိုင်ဥပဒေအရရေးယူမယ်လို့တပ်ပရဒူတာတေးကပြောကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မူဝစ်ဆေးဝါးနိုင်နေရေးမှာလူပေါင်း 6,100 ကျော်သေဆုံးခဲ့ပြီးအများစုကသုံးဆွဲသူတွေနဲ့မူဝစ်ဆေးဝါးရောင်းဝယ်သူရောင်းလက်အသေးတွေပဲဖြစ်ကြတယ်လို့လူခွေရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီစီမံချက်ကိုပြန်လည်သုံးသပ်ဖို့လဲတရားရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကဆိုပါတယ်။ ICC နဲ့ဖိလစ်ပိုင်ကပူးပေါင်းဆောင်ရွက်မှာမဟုတ်တယ်လို့စုံစမ်းစစ်ဆေးသူတွေကိုလည်းဖိလစ်ပိုင်နိုင်ငံအတွင်းဝင်ဝင်ပြုမှာမဟုတ်ဘူးလို့ဒူတာတီအစိုးရကပြောခဲ့ပြီးသားပါ။ဒါပေမဲ့လူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအစီအစဉ်တရက်ကိုလည်းဖိလစ်ပိုင်နဲ့ကုလသမဂ္ဂတို့ကလက်ဆက်သက်ရေးဆွဲပြီးပြီလို့သူကဆိုပါတယ်